အမေရိကန်အရှေ့တောင်ပိုင်းဖလော်ရီဒါပြည်နယ်ကိုဗုဒ္ဓဦးနေ့ကဝင်ရောက်တိုက်ခတ်သွားတဲ့ Ian Hurricane မုန်တိုင်းကြောင့်ပြန်လည်ထူထောင်ရေးလုပ်ငန်းတွေကိုပြည်နယ်အစိုးရကအ мян ဆုံးပြန်လုပ်ပေးဖို့မျှော်လင့်နေကြပေမဲ့လောလောဆယ်မှာတော့ဒေသတွင်းခရီးသွားလုပ်ငန်းထိခိုက်နိုင်တယ်လို့အဲ့ဒီဒေသမှာနေထိုင်တဲ့မြန်မာຫນွေဘွားတချို့က VOA ကိုပြောပါတယ်ဒီအကြောင်းကိုဆက်ပြီးပြောပြကြပါမယ်ဗျာမုန်တိုင်းအနေနဲ့သတိပေးချက်ထုတ်ပြန်ထားတဲ့ Florida ပြည်နယ်မှာတချို့ပြည်နယ်တွေဆိုရင်အင်္ဂါနေ့မှာကတည်းကမိုးတဲထန်ရေလွှမ်းမိုးမှုရှိခဲ့ပြီးပိုဒူးနေ့မှာတော့ Ian Hurricane မုန်တိုင်းက Fort Myers ဆိုတဲ့ကမ်းခြေမြို့ကိုအဓိကဝင်ရောက်ပွင်တော့သွားခဲ့တာပါအပန်းဖြေကမ်းခြေဒေသဖြစ်တဲ့ Fort Myers မြို့ကစီးပွားရေးလုပ်ငန်းအတော်များများထိခိုက်ခဲ့ရတယ်လို့အဲ့ဒီမြို့မှာနေထိုင်တဲ့ကိုအောင်ကြည်က VOA ကိုပြောပါတယ
် Fort Myers Beach မှာရှိတဲ့အဲ့ကမ်းခြေပင်လမ်းမှာရှိတဲ့စားတော့ဆိုင်တွေ restaurant တွေလူတွေတအားစီတာအဲ့မှာဆိုရင်ဟိုမှာတခြားဆယ်နေလာလဲကြတာအဲ့မှာနောက်ပြကွန်ဒိုတွေပါချင်းအားလုံးကပျက်စီးသွားတယ်ရေတွေမြုပ်သွားတယ်သူတို့ storm surge က8 to 12 feet ပေါ့10ပေကနေ12ပေထိတက်လာတယ်ဆိုတော့သူတို့ပြောအဲ့နာအကုန်လုံးပျက်စီးသွားတယ်ပြီးရင်ငါးများတဲ့နေရာတွေဖီယာပေါ့လေသူတို့ခေါ်တာဖီယာအဲ့ငါးများတဲ့အဲ့စားတွေအကုန်ပျက်စီးသွားတယ်နောက်ကျွန်တော်တို့မြို့ဖုန်မာယာနဲ့ဆက်တွေ့နေတဲ့ Sunnyvale Island လို့ Captiva လို့အိမ်မှာဆက်သွားတဲ့တကားကြီးရှိတယ်ဗျသူတို့ခေါ်တာတော့ Sunnyvale Causeway လို့ခေါ်တယ်ပေါ့လေအဲ့ဒါ3မိုင်လောက်တော့ရှည်ပါပဲအဲ့တကားကြီးကလည်း3မိုင်ပြတ်သွားတယ်လို့ပြောတယ်3မိုင်ကျိုးပြတ်တာအခုတကားတဲ့ထဲမှာကြည့်ရတော့သူတို့အကုန်လုံးရေထဲမျောသွားတယ်လို့ပြောပါတယ်အခုတော့ဒီလိုဖြစ်သွားတော့ကျွန်တော်တို့မြို့မှာခီရွာလုပ်ငန်းထိခိုက်နေမှာဟုတ်ဆိုကျွန်တော်တို့ software florida ဟိုအဲ့တည်းဒီအများကြီးတာလာကြလာ
တနာယီမိုင်150ကျော်နဲ့ Fort Myers မြို့ကိုဝင်ရောက်လာတဲ့ hurricane မုန်တိုင်းကြောင့်နှစ်ရက်နီးပါးလျှက်စင်ပြီးပြတ်တောက်ခဲ့ရပြီးတောက်ကြနေမုန်တိုင်းလွန်သွားပြီးချိန်တချို့နေရာတွေမှာလျှက်စင်ပြီးပြန်ရနေပြီးဆိုပေမဲ့ကားလမ်းမမီးပွိုင်တွေမှာလျှက်စင်ပြီးမရှိတဲ့အတွက်အစားအသောက်ရရှိဖို့ဈေးဝယ်ထွက်သူတွေလမ်းမှာအခက်ကြုံရပုံကိုလည်းဥအောင်ကြီးက video ကိုပြောပါတယ်
ဖို့မရတဲ့မျိုးလုံးမှမီးမရကြသေးဘူးကူကျွန်တော်ဒီနေ့မနေ့တောင်မှကျွန်တော်ဟိုဆေးနည်းနည်းဝယ်စားရှိလို့ Costco ကိုသွားတယ်နီ
ဟုတ်
Costco ကမောင်းတော့လမ်းမှာ traffic light ကတည့်ရမလားဟိုမီးမရှိတော့အကုန်က four way stop လို့မျိုးရတော့လေစားပြလာပိန်းချင်းလျာလို့မျိုးတော့ဆိုဟိုဘက်ဒီဘက်လေးပွင့်ဆိုင်ဆက်တယ်ဆိုတော့တယောက်နဲ့ယောက်မတိုက်အောင်တစ်စီးနှစ်စီးအဲ့လိုပဲထွက်လာဆိုအများကြီးကြံ့ကြ
Fort Myers မြို့နဲ့မိုင်းတရာကျော်ဝေးတဲ့တမ်ပါမြို့ကို Hurricane မုန်တိုင်းအဖျားခတ်သွားခဲ့ပြီးအပျက်စီးတွေရှိသလိုတချို့နေရာတွေမှာအခုထိလျှက်စစ်မီမရသေးဘူးလို့သိရပါတယ်။မုန်တိုင်းအန္တရာယ်ကြောင့်အ ਨੇ စုံလူ3သိန်းလောက်ဘေးလွယာကိုတင်းရှောင်သွားကြတယ်လို့တမ်ပါမြို့မှာနေထိုင်တဲ့ကိုအောင်မြတ်သူကပြောပါတယ်
။ဘုံလူနေညနေမှာဝင်တာဘုံတိုင်းကဝင်တော့စိမ်းလာလေးရဲ့ဟိုရေမရှိတော့ဘူး။အင်္ကာလေးမှကြာတော့ဘာမှမရှိတော့ဘူး။ဘုံလုံးပိတ်သွားပြီ။မုန်တိုင်းကကြိုက်တာကြာတယ်ဗျ။သူကဟိုไซกะตาจีတော့အချင်းဝက်ကမိုင်200လောက်ရှိတဲ့ခါကျတော့လေတိုက်တာတအားကြာသွားတော့90လောက်ကိုကျွန်တော်တို့ခံစားရတယ်။ဆံမမျိုးကိုဒီအရေးပေါ်ရှာပွေကယ်ဆယ်ရေးလုပ်ဖို့အတွက်ဒီအမျိုးသားအရင်တက်ဖွဲ့ဝင်9000ထားရတယ်။ချားပြည်နယ်တွေကလည်း2000လောက်ကိုအစင်းစင်းပြင်ထားခိုင်းတယ်။မုံတိုင်းမလာခင်နေ့ဒီမှာ။ဒီမျိုးတံပါမျိုးကနေပြီးတော့ဘေးရှောင်ဖို့အတွက်ဒူးရီ3သိန်းကျော်လောက်တော့ဘေးလို့ရထွက်ပြေးသွားကြတာ။
Florida ပြည်နယ်ကိုဝင်ရောက်သွားတဲ့ Hurricane မုန်တိုင်းကြောင့်အခုချိန်ထိအနည်းဆုံးလူ22ဦးသေဆုံးခဲ့ရတယ်လို့အမျိုးသား Hurricane Center ကသတင်းထုတ်ပြန်ထားပါတယ်။အဓိကအားဖြင့် Florida အပါအဝင်တောင်ကယ်ရိုလိုင်းနာမြောက်ကယ်ရိုလိုင်းနာပြည်နယ်တွေမှာလူ2သန်းလောက်လျှက်စင်ပြီးပြတ်တောက်နေဆဲဖြစ်တယ်လို့အာနာပိုင်တွေကပြောပါတယ်။လက်တလောမှာတော့ Ian Hurricane မုန်တိုင်းဟာ Florida ပြည်နယ်နဲ့ကပ်လျက်တောင်ကယ်ရိုလိုင်းနာပြည်နယ်ကိုလေတိုက်နှုန်းတနာယီ85မိုင်နှုန်းနဲ့ဝင်ရောက်နေပြီးရေကြီးတာလေပြင်းတိုက်တာတွေကြုံရနိုင်တယ်လို့သတိပေးထားပါတယ်ခင်ဗျာ အမေရိကန်ရဲ့တောင်ပိုင်းဖလော်ရီဒါပြည်နယ်နဲ့တဝိုက်မှာရှိတဲ့ဒေသတွေကိုဒီဟာရီကိန်းမုန်တိုင်းဝင်ရောက်ခဲ့တဲ့နောက်ဆုံးအခြေအနေကိုတင်ပြခဲ့တာပါခင်ဗျာ